စီးရီးယားရဲ့အလဲလက်ဝါဒီသဘုံတွေကိုလက်နက်တပ်ဆင်ပြီးလေ့ကျင့်ပေးဖို့သူ့ရဲ့အစီအစဉ်ကိုအမေရိကန်လွှတ်တော်ကအတည်ပြုလိုက်တာဟာ IS Islamic စစ်သွေးကြောအဖွဲ့တွေကိုတိုက်ခိုက်သွားဖို့ကိစ္စမှာအမေရိကန်တွေဟာတညီတညွတ်ထဲရှိနေတယ်ဆိုတာကိုကဘာကြီးကိုပြလိုက်တာဖြစ်တယ်လို့သမ္မတဥပမာကပြောလိုက်ပါတယ်။အမေရိကန်တွေဟာကြောက်ပြီးတော့အရှုံးပေးသွားမှာမဟုတ်ပဲအားလုံးတပေါင်းတစ်စီးတည်းနဲ့ယက်တီသွားမှာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်။အမေရိကန်အထက်လွှတ်တော်မှာဥပဒေဂျန်ကိုဂျာတာဘရီနေကထောက်ခံမဲ့88မဲကန့်ကွက်မဲ့22မဲနဲ့မဲခွဲဆုံးဖြတ်လိုက်ပြီးတိတ်မကြခင်မှာပဲသမ္မတဥပမာကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ Republican တွေထိန်းချုပ်တဲ့အောက်လွှတ်တော်ကလည်းဒီအဆိုပြုချက်ကိုဗဟုနေမှာပဲအတည်ပြုပေးခဲ့ပါတယ်။အကြမ်းဖက်သမားတွေကိုတိုက်မဲ့မဟာမိတ်ညွန်ပေါင်းအဖွဲ့မှပါဝင်ဖို့ RN နိုင်ငံတွေအပါအဝင်နိုင်ငံပေါင်း40ကျော်ကပါဝင်ဖို့သဘောတူညီခဲ့ကြတယ်လို့သမ္မတဥပမာကပြောပါတယ်။ဒါပြင်အီရန်နိုင်ငံတွင်းမှာရှိနေတဲ့အစ္စလာမစ်အစွန်းရောက်တွေကိုလေကြောင်းကနေတိုက်ခိုက်သွားဖို့ပြင်သစ်နိုင်ငံကအသင့်ဖြစ်နေပြီလို့ပြင်သစ်သမ္မတဖရန်ဆော့အော်လန်အစောပိုင်းကကြေညာလိုက်တဲ့အပေါ်မှာလည်းသမ္မတဥပမာကချီးကျူးလိုက်ပြီးအကြမ်းဖက်သမားတွေကိုတိုက်ခိုက်တဲ့ကြိုးပမ်းမှုမှာပြင်သစ်နိုင်ငံဟာခိုင်မာအားကောင်းတဲ့လှုပ်ဖော်ကင်ဘတ်နိုင်ငံဖြစ်တယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့ဆီးရီးယားနိုင်ငံကိုထပ်ထိုးပြီးတော့လေကြောင်းကနေဘုံကျဲသွားမှာမဟုတ်ဘူးလို့တော့ပြင်သစ်နိုင်ငံကပြောပါတယ်ခင်ဗျာ။